တော်ပြနိုင်ငံတဝမ်းမှာတောက်ချနေညနဲ့စနေနေ့မနက်ပိုင်းတွေမှာရဲတပ်ဖွဲ့တွေကအင်းဒီကဝင်ရောက်စီးနင်းပြီးတဲ့နောက်အကြမ်းဖက်သမားလို့တန်တရားရှိရသူ၁၂ယောက်ကိုဖမ်းဆီးလိုက်တယ်လို့အစိုးရရှေ့နေချုပ်ယုံရဲ့ကြေညာချက်ထဲမှာပြောထားပါတယ်။ဘရဆောမြို့တွင်းနဲ့မြို့ပြင်ရပ်ကွက်၁၆ခုကအင်းတွေကိုရဲကဝင်ရောက်ရှာဖွေခဲ့ပြီးတော့လူ၄၀ကိုစစ်ဆေးဖို့ခေါ်ယူခဲ့တယ်လို့ပေါ်ဂျမ်ရှေ့နေချုပ်ယုံကပြောပါတယ်။ဒီထဲက၁၂ယောက်ကိုတော့ဖမ်းဆီးလိုက်ပြီးဖြစ်ပါတယ်။ဒီကြေညာချက်အရတော့ပြဿနာတစ်စုံတရာကြီးကြီးမားမားဖြစ်တာမရှိပဲရဲကအခုလိုဝင်ရောက်စီးနင်းကြတာဖြစ်တယ်လို့ဆိုပါတယ်ပြီးခဲ့တဲ့မတ်လကဘရဆောမြို့လေသိန်းနဲ့ယထာဘူရာယုံတိုက်ခိုက်မှုတွေဖြစ်ခဲ့ပြီးတဲ့နောက်ဘယ်လ်ဂျီယံနိုင်ငံမှာအခုချိန်ထိအကြမ်းဖက်အန္တရာယ်သတိပေးချက်တွေထုတ်ပြန်ထားဆဲဖြစ်ပါတယ်ဒီအဲ့ဒီတိုက်ခိုက်မှုတွေကြောင့်လူ32ယောက်သေဆုံးခဲ့တယ်လို့ဘရဆောမြို့လေသိန်းနဲ့ယထာဘူရာယုံတွေကိုလည်းရက်တော်ကြာပိတ်ထားခဲ့ရပါတယ်ခင်ဗျာ